မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့ဆင်းရဲချမ်းသာကွာမှုအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါကဘာတဝမ်းမှာဆင်းရဲချမ်းသာကွာမှုရှာချရေးအစိုးရတွေကဂရီကဝတ်ပေးထားတဲ့အတိုင်းကြိုးပမ်းတဲ့နေရာမှာကဘာဘောနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံအဆင့်138မှာရှိနေတဲ့အကြောင်းဒီနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့အောက်စပန်ရဲ့မကြာခင်ကထုတ်ပြန်လိုက်တဲ့ညွှန်ကြားမှာဖော်ပြထားပါတယ်ဆိုတော့ဘာကြောင့်ဒီလိုကွာချက်ကြီးမားနေရသလဲဘလို့ဖြစ်ရှင်းနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီမြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဒီသင်းဘဝမဂ္ဂဇင်းအီဒါအောင်ဆရာဦးတမောင်တန်နောက်ဒါနဲ့ဆရာဦးစည်ရသူတို့လည်းလေးလိုက်မှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့တုံးသက်ချက်ကလေးတွေကိုကြားချင်ပါတယ်ဆိုတော့ဆရာစည်ရသူရေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဘလောက်ထိများကြီးမားနေတယ်လို့ပြောနိုင်တယ်လဲခင်ဗျာအရင်ဆွေးနွေးပြပါဦး
ကျွန်တော်တို့ကြီးကတော့ဘယ်လိုတော့ဖြစ်နေလဲဆိုတော့ဆင်းရဲချမ်းသာကွာမှုကရှိတော့ရှိတယ်ဒါပေမဲ့ကျွန်တော်မြင်တော့လေအများကြီးတော့လည်းမရှိတော့ဘူးဘာလို့မရှိတော့လဲဆိုတော့ကျွန်တော်တို့ဟိုပြောရရင်တော့ချမ်းသာတဲ့လူကလည်းနည်းနေသေးတယ်ပေါ့လေနောက်ပြီးတဲ့အခါကျတော့ဘာဖြစ်နေလဲဆိုတော့ဟိုကြီးပြပြောရမယ်ဆိုရင် socialist ကတော့ဆိုရင်အားလုံးညီညွတ်ညှို့ဆင်းရဲတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတဲ့အခါကျတော့ဒါပေမဲ့ဘယ်လိုတော့ဖြစ်လာလဲဆိုတော့ကျွန်တော်တို့ data အတိအကျတော့ဒီခံမှန်းမှုတော့ဖြတ်တယ်ဆိုပေမဲ့ဒီနိုင်ငံပွင့်လာတဲ့အချိန်မှာစီးပွားရေးခွင့်လန်းတွေများလာတဲ့အချိန်မှာတော့တချို့ချမ်းသာတဲ့လူတွေကပုံပြီးချမ်းသာသွားကြတယ်ပေါ့နော်အဲ့ခါကျရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားဖို့လိုတယ်ပေါ့ကျွန်တော်data အချက်လက်ကိုပြန်ကြည့်ကြည့်ရတော့ဟို2015လောက်ကနေတူတယ်အဲဒီ Gini coefficient ပေါ့လေ Gini coefficient ဆိုတော့ဒီဆင်းရဲချမ်းသာကွာမှုတိုင်းတဲ့အခါမှာအခြေပြန်ဆုံးသုံးတဲ့ဒါညွန်ကိန်းတစ်ခုပေါ့အဲ့ဒီကျတော့ကျွန်တော်တို့ကအများကြီးတော့မစိုးတော့ဘူးပေါ့နော်ကျွန်တော်မှတ်မိတာ 38.1 လောက်ဒီအဲ့လောက်ရှိတယ်ဆိုတော့ latest ဆိုဟုတ်ချင်မှာဟုတ်ပါဘူးပေါ့နော်2015-16လောက်ကအချက်တူချင်တယ်ဒီနေ့ကကျတော့အဲ့တိုင်းဆိုရင်တော့ကျွန်တော်တို့ရဲ့ဆင်းရဲချမ်းသာကွာမှုကအများကြီးတော့အဆုံးပေါ့နော်ဒါပေမဲ့ဟိုရှေ့ချောက်ကစီးပွားရေးတက်လာတဲ့အမျှဒါဆင်းရဲချမ်းသာကွာမှုကတိုးလာနိုင်တဲ့အခြေအနေရှိတဲ့ခါကျတော့အဲ့ဒါတော့မျက်ခြေမပြတ်စောင့်ကြည့်ပြီးတော့ဒူတာပေါ့နော
်ဟုတ်ကဲ့အခုကျွန်တော်ဆရာဦးတမောင်ထမ်းကိုပြန်ပြီးတော့ဆက်သွယ်လို့ရပါပြီကျွန်တော်မေးချင်တဲ့မေးခွန်းတော့မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဟိုလက်တလုံးမှာရေဘူးရသုံးသက်ကြည့်မယ်ဆိုရင်ဘယ်လောက်ထိကြီးမားတယ်လို့များနားလည်ထားတယ်လဲဆရာ
ရေဘူးရထင်တော့ဟိုကျွန်တော်တို့ဟုတ်ကဲ့ကိမနီဥတို့ကြည့်တဲ့အခါမှာတော့ Gini coefficient နဲ့ကြည့်ရကြ။အဲ့ဒါအဲ့ဒီမှာတော့တွေ့ရှိတဲ့နှစ်ခုရှိတယ်။တစ်ခုကတော့ဒီလောက်မကြည့်ဘူးလို့ပြောတယ်။တစ်ခုကတော့ကြည့်တယ်လို့ပြောတယ်ပေါ့ဗျာ။အဲ့တော့ပထမဆုံးလေးလာတဲ့လူတွေဂျာမန်ပါကောကတော့ကွဲရမှုရှိနိုင်တယ်လို့ထင်တယ်။ဒါပေမဲ့ကျွန်တော်ရက်မြင်ရရင်တော့ကျန်းသချနာကွာမှုကကြီးမားလာတဲ့သဘောပေါ့နော်။အဲဒီလက်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီနဲ့ညာနဲ့နော်ကျွန်တော်တို့လက်စားတွေကအဒီတက်ကကျွန်တော်လွတ်လိုက်ရပြီးသားခိကြဲကနေမှအရေးအတွက်ရခိုင်တို့ကကြောက်မသွားဘူးညာမြို့ပြမှာကြတော့လေကျွန်တော်တို့ဆင်းရဲတဲ့ slum တွေလို့ပြောတဲ့စီလီဘုံတွေမှာနေရတဲ့မြို့ပြဆင်းရဲတဲ့ကျွန်တော်ကတော့ညာလေတိုးလာတယ်ဆိုတော့ပို့ပြီးတော့ပွာဟလာတယ်လို့ပြောရမယ်လို့လို့တော့ဒီဘူးရအဖြစ်ပြောလို့ရတာပေါ့နော်တခြားဒီလာချက်တွေကတော့ဒီလာချက်တွေကကွဲပြားနေတော့ကျွန်တော်တခြားလုံးမပြောတတ်ဘူး
โอเคสรุปดิซินเยชันดาดิกวาหมูดิช็อตชะดิกรีปิฏาเดดิอซูอาริเยซองเยเจตดิโออกูอะแก้เป็ดทาเดออกซวานเยลีลาเจตเทมาซอยนอดิซินเยชันดากวาหมูช็อตชะเยดิอซูอาริยาปัญญาเยจ้ํามาเยดิลูมูเยมาต้องซวยดาดินาวอคอนสนิดเนดิอลุตมะขุนเยดิเนต้ายตาทาราโอตุยยาบาเดสรุปดิเมมานังเงเยดิซินเยชันดากวาหมูมาอออดิกะอจองเยอะบาจองโลสนันเลเซียตุมาน
โอเยบูอาจินโดโหเกตนากวาหมูโอเปลี่ยนเลยี่กะเดคามาကျွန်တော်တို့တက်နိုင်တဲ့လူကြီးအခွန်ခောက်ပြီးတော့ဆင်းရဲတဲ့လူတွေခံစားနိုင်တဲ့ခွင့်လန်းလေးကိုပို့ပြီးတော့ဖန်တီးပေးတာပေါ့လေအဲ့ခါမှာတော့ကျန်းမာရေးပညာရေးလူမျိုးရေးခနာအောင်ဆွေးနွေးထောက်ပြထားတဲ့ဖိလစ်ဒီမောင်မောင်လူဒီမှာပေါ့အဲ့တော့အဓိကကတော့ရေကူအားအခြေဆိုလို့ချင်းတော့ချုပ်ပုံစီမှာခံဝဲမှုပါစီရင်ကြောင်းလေးမလုပ်နိုင်တာပေါ့အထူးသဖြင့်ကျွန်တော်တို့ဆင်းရဲတဲ့လူတွေကိုဦးစားပေးမဲ့ဒီစီဝိုင်းပုံလို့တက်မှုဘဝဒအဖို့ဆောင်နေတာပေါ့နော်။ဒီစီဝိုင်းပုံလို့တက်တဲ့အချိန်လေးတေချာနာကွာမှုကကျင်းသွားတယ်လို့ပြောလို့မရဘူး။အဲ့လိုတေချာဒီဇိုင်းကိုလုံးမရတယ်။အဲ့ဒီတမအားနဲ့တယ်လို့ပြောမှာပေါ့
။ဟုတ်ကဲ့ပါဆရာဦးတင်ပါမယ်။ဆိုတော့ကျွန်တော်ဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကြားချင်ပါတယ်ခင်ဗျာ။ကျွန်တော်အခုမြန်မာနိုင်ငံရဲ့စီးရဲချမ်းသာကွာမှုမှာအဓိကအကြောင်းရင်းနဲ့ပြောနိုင်တာဘာတွေများတွေ့မိတယ်လဲခင်ဗျာ။
အကြောင်းရင်းတွေကတော့အများကြီးပေါ့ဗျာကျွန်တော်တို့ကဟိုစီးပွားရေးပုံစံတိုးတက်မှုကလည်းတက်တော့တက်နေတယ်ဒါပေမဲ့ ဟိုပိုပန်းတလောက်တော့ကျွန်တော်တို့မတက်ဘူးပေါ့နော်နောက်ပြီးတဲ့ခါကျတော့ဒီဆင်းရဲတဲ့လူတွေမှာလဲခွန်လန်းနေရကျွန်တော်တို့လဲပါတဲ့ခါကျတော့အခြားနိုင်ငံတွေကိုကြောင်းပြီးတော့လောက်ကင်ရှာနေရဥပမာထိုင်းလိုဟာမျိုးပါဆိုရင်တန်းနဲ့ချီပြီးရောက်နေမလေးရှားတို့ဘာလို့မှလဲကျွန်တော်တို့ကရောက်နေပေါ့နော်ကိုရီးယားတို့ဘာလို့လဲရောက်နေခါကျတော့ဒါတွေကတော့ဒီချက်တွေကိုပေါ်ပြလာပေါ့ဆိုတော့ဟိုလူတွေကတော့ဖြည့်ရှင်းကြီးတွေမျိုးစုံတော့ကျွန်တော်ပြောကြပါတယ်အတူခုဒီ outside index ကတော့ဘာသွားတွေ့လဲဆိုသူကတော့ inequality ပေါ့လေဒီဟိုဆေးချမ်းသာကွာမှုလက်ရှိအခြေအနေကိုတိုင်းလာတဲ့ဆိုင်သူကသူရတဲ့ဒီဆေးချမ်းသာကွာမှုကိုရှော့ချခြင်းစိတ်ပေါ့နော်သူက commitment to reducing inequality လို့သူကပြောထားတဲ့ခါကျတော့ဒီဘယ်လောက်လုပ်နေတယ်လဲပေါ့နော်အဲ့ဒီပုံမှာသွားပြီးတော့ကျွန်တော်ကြည့်တာပေါ့လေဒီခုနဆရာတမောင်တန်းပြောခဲ့တဲ့ဟာပေါ့လေဒီဆန္ဒလူကြီးတွေပူပေါင်းပြီးဆင်းရဲလူတွေဇီဝေးပြီးအဲ့တော့ပြီးရင်ဆိုရတဲ့၃ကြိမ်ကကျွန်တော်ပညာရေးကျန်းမာရေးမှာဘယ်လောက်သုံးလဲကျွန်တော်တိုင်းထားတဲ့ခါကျတော့လက်ရှိဟိုကွာဟမှုကိုတိုင်းထားတဲ့ဆိုင်ရင်သူကဆိုရရဲ့ဒီကွာဟမှုကိုရှော့ချခြင်းစိတ်ကိုတိုင်းနေဟာမျိုးဖြစ်နေတာပေါ့နော်နောက်ပြီးရင်ခါကျတော့ကျွန်တော်ဆက်ကြည့်ရခါကျတော့ဟိုအောက်ထက်ဒီဒုက္ခလာစာတော့ဘာလို့ရှိမရှိပေါ့လေဒါတွေဘယ်လောက်တိုးပြီးလဲဆိုတဲ့ဟာဥပမာစင်ဝူလိုဟာမျိုးဆိုအောက်ထက်ဒုက္ခလာစာသူကတကယ်လို့မရှိဘူးဆိုရင်သူ့ရဲ့အဆင့်ကကျွန်တော်ကြာသွားတဲ့ဟာမျိုးတော့တွားတော့တွေ့ရတော့သူရဲ့သဘောတရားကိုတော့ကျွန်တော်တို့ကကြည့်ဖို့လိုတာပေါ့လေ။သူအစိုးရရှော့ချလူစိတ်ကိုစင်ချမ်းသာပေါ်မှာရှော့ချလူစိတ်ကိုပြောတာဖြစ်နေတာပေါ့နော်။ဒ
ါဟုတ်ကဲ့ပါဆရာဦးစေသူဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှရောက်နေပါတယ်။ဒီထဲဟိုတယောက်ကတော့ကျွန်တော်ကိုတီးလည်မှုပါ။ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီတော့နေရာတော့ဆင်းရဲချမ်းသာမှုကွာဟတယ်ဆိုတော့ကျွန်တော်တို့တော်ဒီတာမှာအဓိကခံရပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့တော့ဟိုးအပေါ်ကနေပြီးတော့နော်၆တီးတစ်ဖောက်ဆင်းမယ်နော်။အောက်ကိုရောက်မှဆိုတော့အများကြီးပြေးရပါတယ်ခင်ဗျာ။ဂိတ်အပေါင်းများစွာပြေးရပါတယ်နော်။ကားနဲ့သွားမှဆိုရင်လည်းကျွန်တော်တို့ဂိတ်ပေါင်းများစွာပြေးရပါတယ်။အဲအကြောင်းမို့တော်ဒီတာမှာအခံရဆုံးပါပဲခင်ဗျာ။နောက်ပြီးတော့နော်မြန်မာပြည်သူတွေလည်းအားလုံးပဲပေါ့ဗျာ။နော်တန်တန်တပိုင်လောက်ခွန်းတော့ပြေးဖို့လိုတော့ပေါ့ဗျာ။အဲ့ဒါမှပဲကျွန်တော်တို့ပြည်သူတွေကတော့နည်းနည်းနော်တာတာရရလောက်တာကန်စားနိုင်မှာဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်ဗမာပြည်မှာနော်ဆင်းရဲချမ်းသာမှုကွာဟနေတာကတော့ဒီအစိုးရရဲ့ပြည်ပြမှုလည်းပါတော့ဗောဗျာ။အစိုးရပြည်ပြမှုများရတော့ပြည်သူတွေအတွက်တော့လောကနော်လောက်စားပိုင်ခွင့်မရတလို့နော်ညှိနှိုင်းမှုလည်းများနေမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုစည်းလည်းမှုဆွေးနွေးတာကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံကိုမင်းမင်းမှာကိုမင်းမင်းလည်းဆွေးနွေးကြတာမင်းမင်းညင်တာရှိရင်ဆွေးနွေးမင်းမင်းနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီတော့ကဟိုဟာလေကောင်းကင်ကဒီလေးလေးကြီးတော့ဟိုအေးအေးပြောရင်တော့လက်ပြလဲတာပေါ့ဗျာ။ဒါကြီးတော့လေဒီကောင်းကင်ကျွန်တော်တို့မြင်တာကတော့ဒီတိုင်းကြီးချင်းချမ်းသာမှုကွာဟဲ့ဆိုတော့နိုင်ငံတော်ရဲ့ကျေးဇူးနဲ့ကျွန်တော်တို့ကပြောလို့ရမှာနောက်ပါဒီတူရဲ့ကြည့်ကြည့်ပေါ့နော်ဒီလိုဝင်ဝင်ကြည့်လို့ကျွန်တော်ကအေးအေးကျွန်တော်ကပြောလိုက်မှရှင်းသွားမယ်ဗျာ။အဲ့တော့ကျွန်တော်ကဟိုနည်းနည်းလေးဟိုဘောသဘောပေါက်လေးနဲ့တွေ့အောင်လုပ်ပြီးလုပ်ကြိုက်တဲ့အချိန်ခါဆိုတော့လည်းသိအောင်ဟိုဟာကကျွန်တော်နိုင်ငံမှာကဟိုဒီရအလုတ်ကဂရုမကဝင်ရအားနေနေလားဒီနိုင်ငံမှာလည်းမကောက်ဖို့ချမ်းနိုင်ငံမှာလည်းခုလုပ်ကြရတယ်နော်ဆိုတော့အဲ့တော့ဒီရကိုကျွန်တော်ချက်တစ်ခုလေးပဲကျွန်တော်ထောက်ပြအများကြီးတော့မထောက်ပြအောင်နော်အဲ့တော့ကျွန်တော်နိုင်ငံမှာအခုဒီနိုင်ငံမှာလုပ်ကောင်းကြချမ်းနိုင်ငံထွက်ချင်တယ်ဒီကဒီကရောက်တော့မလဲလုပ်နေတာစကားလေးသိနေတဲ့ကိုမနိုင်ငံကောက်ထွက်လို့ရတယ်
ကိုမင်းမေကိုမင်းမေအဓိကဆိုလိုချင်တာကကျွန်တော်နားလဲတာကတော့ဟိုဟိုအလောက်ကခွင်းလန်းနေပါနေတယ်ဒီဝင်ငွေနှိမ့်ပါနေတယ်ဆိုတဲ့ဟာကိုအဓိကထောက်ပြချင်တယ်လို့ကျွန်တော်နားလဲပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုံကိုယ်တွေကိုလည်းပြန်ဆွေးနွေးစေချင်ပါတယ်ဒီအောက်ဆွဲရဲ့လေးလာချက်မှာပဲဟိုထောက်ပြထားတဲ့တစ်ချက်တွေ့ပါတယ်ဒီနေထိုင်ရေးအတွက်အများဆုံးဒီလိုသုံးဆွဲရတဲ့ဒီဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါနေတယ်ဆိုပြီးသူကဖော်ပြပါတယ်ဆိုတော့ဒီရတဲ့ဝင်ငွေကဒီတော်တော်များကိုဟိုပေါ်လေဒီနေစရာအတွက်သုံးနေရတာကရောကျွန်တော်မြန်မာနိုင်ငံမှာပြဿနာတစ်ခုများဖြစ်နေသလားဆရာတမောင်သားရေ
ဟုတ်တယ်သူကဒီကျွန်တော်နေစိတ်တကြီးတာပေါ့နော်နေစိတ်ကြီးတယ်စားစိတ်ကြီးတယ်ပေါ့လေအဲ့လိုကြီးတာမှာခုနကျွန်တော်ဒီပြောပြောမယ်ဒီ old age ဘဝရတွေနဲ့ပတ်သက်တယ်နောက်ပြီးတော့ကျွန်တော်တို့ဒီလျှက်စက်ဘဝရတွေနဲ့ပတ်သက်တယ်ဒါကစကူဆိုအပ်ဆိုတဲ့အရေးဆိုရဆက်ဆက်ပြီးပြည်ကြတဲ့ကိစ္စတွေနဲ့အများကြီးဆက်ဆက်ပါတယ်။အပြည့်အစုံကျေးတဲ့လူသားစားရင်ဆိုလို့ရှိရင်လည်းခုနကကျွန်တော်တို့ passport block ဖြစ်တဲ့အနေအဝေးချရေးအတွက်နိုင်ငံတော်ဝိုင်းဆိုပြီးတော့နိုင်ငံရေးတွေကိုလုတ်ခဲ့တယ်။ဒါပေမဲ့နေရာဝေးချရေးကိုမလုပ်နိုင်ဘူး။အဲ့ဒါအရေးဆိုရတဲ့ထက်မှာတော့ အဲ့ဒီဟာကိုပြန်လဲပေါ်ဆောင်မယ်ဆိုပြီးတော့စဉ်းစားကြကြတာကြာဘူးတယ်ဒါပေမဲ့ဖြစ်ဘူးအခုအချိန်မှလည်းအဲ့ဒါမကြောက်ဘူးပေါ့နော်အဲ့တော့ဒီဒုရပြောရမယ်ဆိုလို့ရှိရင်ဖြည့်လိုက်ဒီလိုလေးအတွက်ဒီမာဒီရဲ့ဒီဆင်းရဲချမ်းသာကွာဟာမှုနဲ့ဆင်းရဲမှုပတ်ပြောက်ရေးလှုပ်ရှားမှုမှာလူ့ရည်ရပြည်တွေကအစိုးရဆက်ဆက်ရဲ့ကြောက်ထုတ်မှုကိုပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဦးဒမနာဆင်းရဲကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျဆောစောကျွန်တော်ပြောသလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုလူတွေရရနေတဲ့ဝင်ငွေရဲ့တော်တော်များကိုဟိုနေဖို့စရိတ်တွေကိုတုံးနေရတယ်ဆိုတော့ဟိုပြောမယ်ဆိုရင်တော့ဒီဟိုဝင်ငွေနှိမ်ဝင်ငွေထွက်ငွေမမြအောင်ပေါ့နော်ဝင်ငွေနှိမ်တဲ့ပြဿနာများကျွန်တော်မြန်မာနိုင်ငံမှာဒါဟာပြတ်ဟိုဆင်းရဲချမ်းသာကွာမှုမှာပြဿနာတစ်စုံတစ်ရာများဖြစ်နေသလားခင်ဗျ
ခုနကဟိုကျွန်တော်စိတ်တင်တော့အဲတော့ဘုံနှစ်ပုံတော့လူကြီးရဲ့တော့ဘုံနှစ်ပုံတော့ကတော့ရတဲ့ဟာကသူအစားတာဝင်နေရေးပြောလို့အဲ့ဒါနဲ့သူကကုံတော့တခြားပညာရေးကိုပါအတုံးလို့ပြနေရတယ်တကူရှေ့ဆုံးရတယ်သူကကုံတော့တော့ခုနကလည်းကြာတမောင်တန်းလည်းကြောတော့တယ်လက်တော်များပါသွားပါတယ်ဟုတ်အဓိကတော့ကျွန်တော်မြင်တာတော့လေဟိုအလောက်ကန်အခွင့်အလမ်းပေါ့လေအလောက်ကန်ကဟိုရတော့ရတယ်ရတဲ့အခါကျတော့လည်းတော့လောက်ခလကနေတယ်နေတယ်ဆိုတော့လည်းပါကြောင်းလဲဆိုတော့ကိုယ်အလုပ်ပေးနိုင်တဲ့လူရဲ့အခြေအနေရှိမယ်စီးပွားရေးလုပ်ငန်းအခြေအနေရှိမယ်နောက်တစ်ခုကတော့အဲ့လူရဲ့ကျွန်တော်တို့မြန်မာရဲ့ဟိုပုံလုံးစွမ်းအားပေါ်ပြီးတော့ productivity ပေါ့အဲ့ကောင်ကနေတဲ့ခါကျတော့ဝင်ငွေလုခနာကြရလေနေသွားတာကြီးလဲပါတယ်ပေါ့နော်အဲ့ဒီထဲမှာမှဘာပြန်ဖြစ်ပြန်လဲဆိုတော့ဈေးကြီးရပါတယ်ဈေးကြီးရဆိုတော့ဟိုစီဝင်းတို့တွားကလာကတော့အဲ့ဒါလေးပေါ့ဒီရင်းသားကဒီခန်းသားကအဲ့ဒါကြီးကပြန်ရှားသွားတဲ့ခါကျတော့ကျွန်တော်တို့ကဝင်ငွေကနေရတဲ့အချိန်မှာဈေးကပြန်ကြီးနေတယ်အခုပေါင်းရတာပေါ့လေတချို့နိုင်ငံတွေမှာじゃဝင်ငွေကနည်းတယ်ဒါပေမဲ့ဈေးကနည်းတော့ဘာပြောကာမိတယ်ဒါမှမဟုတ်ဈေးကကြီးနေတဲ့ဝင်ငွေများတော့ပြန်ကာမိတယ်ကျွန်တော်တို့ကတော့ဝင်ငွေကလည်းနည်းတယ်ဈေးကလည်းကြီးတဲ့အခါကျတော့အဲ့မှာပူပူပြီးတော့ကျွန်တော်တို့ကထိရတာပေါ့လေအဲ့ခါကျတော့အပြင်ထွက်ပြီးလှုပ်လှုပ်ပြီးတော့ဒီသားစုကိုပြန်ထောက်ပံ့ရတဲ့အခြေအနေတွေကျွန်တော်တို့ဖြစ်လာတာတွေ့ရတယ်ပေါ့နော်ဒီဘဝလုံးမှာရှင်နေကြတော့လည်းယင်းနှုတ်နံမှုအတွက်ဝင်ငွေက sorry အဲ့ယင်းနှုတ်ငွေကအလွယ်တကူမရနိုင်ဘူးပေါ့နော်ဆိုတဲ့အခါကျတော့ဟိုကျော်ရင်းနဲ့နေနေကြတဲ့ဟာမျိုးကြီးချင်တာပေါ့လေအလုပ်သမားကလည်းလောက်ခလာတာတိတ်ကောင်းကောင်းမရနိုင်ဒီခါကျတော့လုပ်ငန်းရှင်ကလည်းအရင်ကြီးရမရနိုင်ဟိုလောကစားအားနေရဆိုတာလည်းပညာရေးအားနေတာလည်းပါတာပေါ့လေဆိုတော့အဲ့လိုမျိုးချက်တွေစုစုံနေတာပေါ့ကျွန်တော်တို့စီပါတော့
ဟုတ်ကဲ့ဆရာဦးစီဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့တာ Facebook တွေကနေဟိုပြောထားတယ်လေတော်တော်များရှိနေပါတယ်ဒီထက်ကစာရစောင်းတော့ဦးတင်ငွေရဲ့စာပါခင်ဗျဟိုမက်ဆေ့မှာဖတ်ပြပေးပါဦး
ဟုတ်ကဲ့ပါဦးတင်ငွေရေးထားတာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဟာဘာလို့ဆင်းရဲတွေနဲ့ရောက်ပြီးချမ်းသာသူလက်တဆုပ်စာပဲရှိနေတယ်လဲဆိုတာကတော့တိုင်းပြည်ရဲ့တရားစာတတွေကိုရောင်းလုပ်ပိုင်ခွင့်ရှိသူတွေကစီးပွားရေးလုပ်လေယာဉ်မြေတွေသိမ်းတောင်သူတွေအလုလက်မဲ့ဖြစ်ဒေါ်လာတွေကိုနိုင်ငံခြားဘဏ်တွေမှာထားပြီးနောက်ကျောင်းပြန်အရင်းမြစ်ရတဲ့တိုင်းအမျိုးသားရင်ကြားစည်ရေးတဲ့တိုင်းတွေနဲ့ကာယံပြီးမိမ့်မိန်ကြီးနေနေကြတဲ့ချမ်းသာသူတွေကြောင့်ပါပြည်သူလူထုကိုတော့ကျန်းမာရေးပညာရေးကိုမဖြစ်စလောက်ဘဏ္ဍာငွေသုံးပြီးချမ်းသာသူတွေကတော့နေမကောင်းရင်နိုင်ငံသားသွားခုတာသမီတွေကိုလည်းနိုင်ငံသားမှာပညာသင်ကြပြီးပြည်သူတွေကတော့ပညာရေးနှင်းကြ၊ကျန်းမာရေးနှင်းကြ၊စီးပွားရေးနှင်းကြတော့နောက်တန်းအဆင့်ရောက်ပြီးစင်ရဲချမ်းသာကွာဟချက်အလွန်ကြီးမားသွားရတာပါဗျာ
။ဒါတော့ဥတင်ငွေရဲ့ပေးစာပါ။နောက်တစ်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါခင
်ဗျ။ဟုတ်ကဲ့ခင်ဗျ။တဘာဝရင်းမြစ်တွေလည်းပေါ်ကျွေွားတယ်အရှေ့အနောက်နိုင်ငံတွေနဲ့အလွယ်တကူဆက်သွယ်နိုင်တဲ့ပထဝီသွင်းပြင်အနေအထားတွေကလည်းဒေတာရင်းနိုင်ငံတွေထက်တာလွန်တဲ့ရင်းနှီးမြှုပ်နှံလိုတဲ့အရှေ့အနောက်ဖုံပြူပြီးနိုင်ငံတွေအများအပြားရှိနေပါလျက်တိုင်းပြည်ဆင်းရဲမွဲတေပြီးဆင်းရဲချမ်းသာကွာဟနေရတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုပုံစံအမျိုးမျိုးပုံဖော်နေကြတဲ့လူတစုကြောက်လိုပဲယူဆမိပါတယ်၎င်းတို့ရဲ့မူဝါဒအပေါ်အခြေခံတဲ့ပညာရေးစနစ်ကိုပြဋ္ဌာန်းပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်လိုက်တာကြောင့်အလွတ်လပ်မဲ့ဥယျာဉ်တွေအစမတန်များပြားလာပြီးအထွေထွေလူမှုရေးအကြတဲ့တွေနဲ့နှစ်ပေါင်းများစွာရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ပြည်သူတွေရဲ့မြေယာပိုင်ဆိုင်မှုနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအကာအကွယ်ပေးမဲ့ဥပဒေဟာလည်းမရှိသလောက်ပါပဲ။အဆိုးဆုံးကတော့အကျင့်ပြတ်ခြားစားမှုယောဂါဆိုးကြီးပါပဲ။ဒီယောဂါဆိုးကြီးကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်အကန်အသုံးချနိုင်မဲ့အခွန်အခတွေဟာအုပ်ချုပ်သူလူရန်းစားနဲ့ကန့်မြောင်နေသူတွေအကြိုက်ထင်ရှားဆိုင်ခွင့်ရနေတာကြောင့်ပုံမှန်ချမ်းသာလာကြပြီးပြည်သူတွေမှာအခွန်အတုတ်တွေနဲ့ပုံမိုဆင်းရဲကြက်တဲလာနေပါတယ်။ခြားစားမှုတွေကြောင့်ဆုံးရှုံးသွားတဲ့အခွန်အခတွေဘလောက်များသလဲဆိုတာကိုပြည်ပရင်းနှီးမြှုပ်နှံမှုတွေအများအပြားမရှိဘဲအခွန်အခတွေစနစ်တကျကော့ယူပြီးတိုင်းပြည်ဖွံ့ဖြိုးရေးနဲ့ဆင်းရဲချမ်းသာကွာဟမှုကိုနည်းနိုင်သမျှနည်းအောင်ပြုပြင်ပြောင်းလဲနေတဲ့လက်ရှိအစိုးရကမီးမောင်းထိုးပြနေပါတယ်။ အကယ်၍ပြည်တွင်းညဉ့်ညံ့ရေးတည်ဆောက်နိုင်ပြီးရခိုင်အရေးကိုပါအချိန်တို့အတွင်းဖြည့်ရှင်းနိုင်မဲ့အခြေခံဥပဒေပါပြင်ဆင်နိုင်မဲ့ဆိုရင်စည်ရဲချမ်းသာကွာဟမှုဟာလုံးဝကျင်းမြောင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗ
ျဒါတော့အမေရိကန်ပြည်သူ့ဆိုကမောင်တသနာရဲ့စာပါနောက်စာတစ်စာကိုတလဲစာနဲ့ဖော်ပြချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ဒေါက်တာကျော်ရှင်ဖြစ်ပါတယ်ကိုအောင်ဆွေပဲဖတ်ပြပေးပါဦးခင်ဗျ
ကိုလိုနီခေတ်ကစပြီးတော့ပြောပြရစီဗြိတိရှ်တို့ဟာအရင်ရှင်စနစ်နဲ့မြမစီးပွားရေးကိုဂုတ်သွေးဆုပ်ချဲလှခဲ့ပါတယ်စံစဘာကျွန်းသစ်ရေနံဓာတ်တထုတည်ယူပို့ဆောင်ရေးစားရိုက်ဂျင်းနံလျက်စဲအကုန်လုံးကိုပိုင်ဆိုးခဲ့ပါတယ်လွတ်လပ်ရေးရပြန်တော့လဲကိုလိုနီစီးပွားရေးဘဝဟောင်းကြီးကိုအပြီးပိုင်ဖျက်သိမ်းရှင်းလင်းခြင်းမလုပ်နိုင်ခဲ့ခြင်းကပြည်ရင်းစစ်စတင်ပေါ်ပေါက်လာခြင်းရဲ့အခြေခံအကြောင်းတစ်ရပ်ဖြစ်ခဲ့ပါတယ်ပြည်ရင်းစစ်ကိုအမြင့်ပြတ်ချေမှုန်းရေးကိုသာပါလီမန်ခေတ်တလျှောက်ကြိုးစားခဲ့ပါတယ်1950ပြည်လွန်ကာလတွေမှာကိုလိုနီအကျဉ်းချံတွေရှင်းလင်းနိုင်ဖို့နီလန်ပေါင်းစုံလုပ်ခဲ့ပါတယ်။ပြည်တော်သားစီမံကိန်းကိုအရင်နည်းမြောင်များစွာနဲ့လုပ်ခဲ့ပေမဲ့ကံကြမ္မာမွေးခဲ့ရပါတယ်။စီမံကိန်းသာရပ်ဆိုင်ခဲ့ပေမဲ့နောက်ဆက်တွဲပြဿနာတွေကြံခဲ့ပါတယ်။ပြည်တော်စုအစိုးရအတွင်းအကွဲပြဲတွေပေါ်လာတယ်၊စီးပွားရေးဆုပ်ယုပ်လာတယ်၊လူမှုမကျေနပ်မှုတွေများလာတယ်၊ခွဲထွက်ခြင်းတွေပေါ်လာတယ်။အိမ်ဆောင်အစိုးရလက်ထက်အာဏာလွှဲခဲ့ရပါတယ်။အဲ့နောက်ဒေါ်လာရေးကောင်စီအနာသိမ့်ပြီးတော့ပြည်သူပိုင်သိမ့်ခဲ့ပါတယ်။ဆိုရှယ်လစ်စီးပွားရေးခေတ်ကာလအတွင်းဖွံ့ဖြိုးမှုအ ਨੇ စုံနိုင်ငံများ LDCs စည်ရင်းဝင်ခဲ့ပြီးတော့ဒီနေ့ထိရုံးမထွက်နိုင်ခဲ့သေးပါဘူး။ယနေ့ခေတ်ပြောင်းကာလမှာ1ပြည်တွင်းညဉ့်ညံ့ရေး2စီးပွားရေးအတွက်တိုင်းပြည်တည်ငြိမ်ရေး3ကောင်းမွန်သောအုပ်ချုပ်ရေးဒီ3ချက်ပြည့်စုံအောင်လုပ်နိုင်မယ်ဆိုရင်စည်ရင်းချမ်းသာကွာမှုတက်တာမိမယ်လို့ထင်မိကြောင်းပါခင်ဗျာ။
โอเคဒါတော့ဒေါက်တာကျော်ရှင်ရေးပေးစားပါနောက်ကျွန်တော်တို့ဒီ Facebook ပေါ်ကနေ message တွေအခုကျွန်တော်တို့ဝင်နေတဲ့အထဲမှာတော့တယောက်ကကက်သရင်းစုဆိုတဲ့တယောက်ကတော့ဒီမြန်မာနိုင်ငံမန္တလေးရထားလမ်းတစ်လျှောက်မှာဆိုရင်ねစီးရဲသားတွေအများကြီးပါတဲ့ရန်ကုန်တစ်ခုပဲကောင်းနေတာပါဆိုပြီးရေးပါတယ်နောက်တစ်ခုကတော့ရင်းမွန်လှဝင်းဆိုတဲ့ account page မှာသူကတော့မြန်မာပြည်စီးရဲတာအစိုးရဝန်ထမ်းတွေရဲ့အကျင့်ပြည့်မှုအစိုးရရဲ့ဥပဒေကိုတင်းတင်းကြပ်ကြပ်မကင်တွယ်လို့ဖြစ်ရတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်내ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးတော့ဆွေးနွေးစေချင်ပါတယ်အခုဒီဆက်ဆော့ကစာရေးထဲမှာထောက်ပြတာတွေရှိပါတယ်ဒီ Facebook ပေါ်ကမှတ်ချက်တွေမှာပါပါတယ်ဒီမြန်မာနိုင်ငံမှာအခွန်အခကောက်ခံမှုတွေစနစ်တကျမရှိတာအကျင့်ပြည့်ခြားစားမှုပြဿနာအုပ်ချုပ်ရေးပိုင်းမှာအားနည်းတာတွေရှိရဲဆိုပြီးတော့ဟိုထောက်ပြကြတာတော်တော်များရှိပါတယ်ဆိုတော့ဒါတွေကိုဖြည့်ရှင်းမှုပေါ့လေဒီစင်းရဲချမ်းသာကွာမှုကိုဖြည့်ရှင်းတဲ့နေရာမှာဒီကိစ္စတွေကလည်းအရေးကြီးရဲဆိုတော့ဒါတွေကိုဘယ်လိုပုံစံနဲ့များဖြည့်ရှင်းလို့ရနိုင်မလဲဆရာတမောင်သားအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကောင်းဆောင်မှုကစီးရဲမှုတစ်ချက်ရဲ့အပေါ်မှာပိုင်းဖက်ချက်ပြည်ပြည်လို့ရှိလို့လို့ရပေါ့နော်အစိုးရဆက်ဆက်အဲ့ဒီချက်မရှိဘူးကောင်းဆောင်ရင်မလေးနဲ့ဘူးစီးရဲတဲ့အပေါ်မှာအခုဒီစီးရဲမှုပွားပြရေးအတွက်လုပ်နေတဲ့အလုပ်အဖွဲ့ရှိသလားဘယ်လိုလုပ်မယ်လို့စဉ်းစားနေတဲ့အဖွဲ့ရှိသလားအစိုးရဆက်ဆက်ကိုမြေကြည့်လိုက်လို့ရှိရင်အင်မတန်ကိုအားနည်းတာတွေ့ရတယ်နံပါတ်1အဲ့ဒီအချက်တော်တော်အရေးကြီးတယ်နံပါတ်၄ဒီမနက်ငယ်စီးပွားရေးပုံတွေ့တဲ့မှုမဟာဒီဝါကြီးတစ်ခုလုံးနဲ့ဆက်ဆက်ဖို့လိုတယ်။ဘာပြောရလဲကြည့်မယ်ဆိုလို့ရှိရင်စည်ရဲမှုကိန်းဂဏန်းတွေကိုပြန်ကြည့်လို့ရှိရင်တော့ဒါကျွန်တော်တို့ဒါလည်းကမ္ဘာပံနဲ့ UNDP နဲ့တော့ကိန်းဂဏန်းတွေကွဲနေတယ်တို့ UNDP ရဲ့သိရှိချက်တွေကပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်ရဲ့ဧရာဝတီရဲ့ပဲခူးရှိချင်းရဲ့မန္တလေးရဲ့မကွေးရဲ့အဲ့ဒီတိုင်းတဲ့ပြည်နယ်တွေမှာကို54ရာခိုင်နှုန်းလောက်ရှိတယ်ပေါင်းလိုက်လို့ရှိရင်စီးရဲမှုရာခိုင်နှုန်းကအဲ့တော့ဒါနဲ့ပတ်သက်ပြီးမှာပြောတာခုဆိုဆွဲတဲ့အခါမှာသူတို့ကဒီကျွန်တော်ဖွံ့ဖြိုးတိုးတက်မှုဝင်ရိုးပေါ့နော်တကုံမန္တလေးဝင်ရိုးကိုထားပြီးတော့ဖြည့်ရှင်းလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဒီစီးရဲမှုကပေါက်ပြောင်းနိုင်တယ်ဆိုတော့ယူဆတခုဖြစ်ဆိုရနောက်ပိုင်းနဲ့ပြီးခဲ့တဲ့အစောလက်ထက်မှာဒါဒီဘာညာရှိနေတဲ့ထုတ်ဖော်လာခဲ့ကြတာရှိတယ်။ဒါပေမဲ့ဒီဘက်ကမှာတော့အဲ့ဒီမဟာဗျူဟာကိုကောက်ပြီးတော့စဉ်းစားတာမစဉ်းစားအခုလက်ရှိဆိုအပ်ချထားတဲ့နော် MSCD လို့ပြောတဲ့ရေရှည်ဖွံ့ဖြိုးရေရှည်ဒီကနေ့ဖွံ့ဖြိုးတိုးတက်ရေးမူဝါဒတွေနဲ့ချိတ်ဆက်တာမချိတ်ဆက်တာတော့ကျွန်တော်မသိဘူး။ချိတ်ဆက်ဖို့လိုနေတယ်ထင်တယ်။ဒါကဒုတိယတစ်ချက်ပေါ့လေ။တတိယချက်ကဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့မီးတွေပေးတယ်လမ်းတွေထောက်တယ်ဒါတွေကိုလုပ်တဲ့အခါမှာဒီကွန်းနဲ့ဆက်ဆက်ဖို့လိုလိမ့်မယ်။ဥပမာအဖြစ်ဆိုလို့ရှိရင်ဒီမတိုင်းအစီအဝေးတိုးတက်မှုအတွက်ပို့ကုန်တွေကဘာပို့ကုန်တွေလဲ။အပါစပါစုကျွန်တော်တို့ကပဲဟာဒေါ်နေရရဲ့ကော်ပိုရိတ်နာမှာပို့ကုန်ဖြစ်တဲ့ဆိုရှင်ပဲထွက်တဲ့ area တွေဖြစ်တဲ့ EOD မကွေးကျွန်တော်တို့မန္တလေးစကိုင်းအဲ့ဒီဒေသကြီးလက်ပဲထွက်တဲ့ နေရာတွေကိုစီးပွားရေးရပို့ပြီးဇောင်းပေးပြီးတော့လုပ်လို့ရှိရင်เนาะကျွန်တော်တို့ဒီကုန်စည်တို့သဘောအရပြောလို့ရှိရင်လမ်းမဆက်တွေတွေပို့ကောင်းလာရင်ဝေးကိုဒီစပိုးတွေလည်းဈေးနှုန်းတွေကျလာမယ်ဒါမှမဟုတ်ဝေးကိုသုံးတဲ့အခါမှာလည်းစီးပွားရေးသဘောပို့ဆောင်လာမယ်အဲ့တော့ကျွန်တော်တို့ပြန်လဲသုံးသပ်ကြည့်ရမှာက balance growth လို့ပြောနေတဲ့ဟန်ချင်းကြီးပြီးတော့တိုးတက်ရေးဆိုတာကတော့ကျွန်တော်တို့တကယ်လက်တွေ့ကြရပါဒါ social link ခင်မှာတော့အလုံးတန်းတူညီကြဆိုတာတိုးတက်ဖို့ဆိုတဲ့ဟာကိုယူရခဲ့တယ်ဒါပေမဲ့လက်တွေလုံနိုင်ကြတာပြုတ်ပြီဆိုလို့ရှိရင် uniform ပေါ့နော်ကျွန်တော်တို့ပြုတ်ပြီအရှိကျန်းတစ်ခုတည်းကိုပို့ထားပြီးလုပ်တဲ့ခါမှာအဲ့ဒီစီးပွားရေးတိုးတက်မှုကြီးဆွဲသွားတယ်အဲ့တော့ဒါလည်းပြန်လဲချင့်ဆိုဖို့ပေါ့နော်အဲ့ဒီလိုဒါအစိုးရကမူဝါဒတွေကိုစဉ်းစားခဲ့တယ်လေးလေးလက်လက်နဲ့ပိုင်းချက်လုပ်နိုင်ခဲ့တယ်ကျေမှုထောက်ပံ့ရင်းမှာစားရိုက်ခါထောက်ပံ့တာမျိုးဒီလိုစီစဉ်နေဟောထည့်သွင်းစဉ်းစားမယ်ဆိုလို့ရှိရင်ကြအောင်လုပ်လို့ရနိုင်တယ်ထင်တယ်မဟုတ်ရင်တော့ခေဆက်ဆက်ဆင်းရဲသူတွေခံရတဲ့အတိုင်းနေနဲ့လည်းကျေမှုပတ်ပြောင်းရေးလောက်တာဖြစ်ပြီးလက်တွေဘာမှရောက်လိမ့်မယ်လို့ကျွန်တော်တော့သိမထင်ဘူ
းဟုတ်ကဲ့ဆရာတော်မလားဆွနေရကျေးဇူးပါဆိုတော့နောက်ဆရာဦးစီရဲ့သူကိုလည်းဆွနေစေချင်ပါတယ်ကျွန်တော်တို့ဒီဆင်းရဲမှုရှော့ချရေးမှာလုံနိုင်တာလုံတင်တာဒီအစိုးရအနေနဲ့ဘာတွေများရှိမယ်လို့သုံးသပ်လို့ရမှာမလဲ
အခုကျွန်တော်တို့ဒီအောင်စွမ်းဟာနဲ့ပဲပြောရင်တော့ဒါဟိုဆက်ဆံတုံးမှုလိုရယ်ပေါ့လေဒီဟိုကျန်းမာရေးတို့ပညာရေးတို့ပေါ့နော်သူတွေလောကခံရတယ်ကျွန်တော်တို့တိုးတက်လာအောင်ပြီးကျန်းမာရေးမှာလည်းသူတို့ဖြည့်သွားတဲ့အချိန်ကျရင်ဒါအများကြီးပတ်သက်မတုံးရအောင်ဒါကကျန်းမာရေးနဲ့ပညာရေးမှာဒါ social spending ဆိုပြီးကျွန်တော်တို့ပြောရယ်အဲ့ကကြအဲ့မှာများများတုံးမှုလိုရယ်ဆိုတဲ့အခါကျပတ်သက်ဘယ်ရရမလဲဆိုအခွန်ကနေပါရမှာပေါ့လေအဲ့တော့အခွန်မကောက်နိုင်ရင်တော့ပြန်တုံးမှုပြခတ်တာပေါ့လေမရဘဲနဲ့တုံးမှုဆိုတော့အဲ့တော့ကျွန်တော်တို့ခွန်နဲ့ပတ်သက်ရင်တော့လူဆိုင်ကြတာကတော့လူနည်းနည်းကိုပဲကောက်နေတယ်ပေါ့လေရနေကြလူကြီးစီကပဲပုံကောက်ပြီးတော့ဒီတကယ်သေးတင်ပေးလိုက်တော့လူအများကြီးစီကလည်းကျွန်တော်မကောက်ဘူးဆိုပြီးလူဆိုင်ကြတာကျွန်တော်တို့ရှိတယ်အဲ့ကကြတော့ဒီနှစ်မှာလည်းသူတို့ integrated test ဆိုပြီးတော့ဒါကောက်ဖို့လည်းကျွန်တော်တို့ကြိုးစားနေကြတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒါတပိုင်းမှာနောက်တစ်ခုကပါလဲဆိုတော့စီးပွားရေးမတိုးတက်ပဲနဲ့တော့ဒီခွန်လဲကောက်လို့ကျွန်တော်တို့မရနိုင်ဘူးနော်တုံးလဲတုံးလို့မရနိုင်ဘူးဆိုစီးပွားရေးတက်အောင်လဲကျွန်တော်တို့လုပ်ဖို့လိုရတယ်အဲ့ကောင်ကျွန်တော်တို့စီးပွားရေးရတော့အခုက5 6လောက်ရှိတယ်ဆိုတော့မစိုးဘူးလို့ပြောလို့ရပါမယ်တကယ်တမ်းကျတော့မြန်မာပြည်လိုအခုကဂျုံခါသာသာနိုင်ငံအတွက်ကျတော့များများပြီးတဲ့ကိုနှစ်ဆလောက်ကိုကျွန်တော်တို့တက်မှာပဲဒါကနောက်၄6နှစ်လောက်နေကျွန်တော်တို့ကဟန်ကြမှာဖြစ်တယ်အဲ့ကောင်ကျတော့စီးပွားရေးကိုဒါဥစားပေးရမှာလေကျွန်တော်တို့ချဖို့လိုတယ်ဒီကကြတော့ဒါစဉ်းစားတာအမြင်ရမှုကစဉ်းစားရတောင်းပြီးရွာရချဖို့ဆိုရင်တော့ဒီဝိုင်းတက်နေတဲ့ချိန်တည်းမှာဖမသွားဖို့ကျွန်တော်တို့ကကြည့်ဖို့တော့လိုတယ်အဲ့တော့ကျွန်တော်မြင်တော့ဒီနေ့တိုင်းဒေတာကြီးဆိုရဖွယ်ရတာလေဒီရတော့ပို့ပြီးတော့လုံးလုံးဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီနေ့တိုင်းဒေတာကြီးလိုက်မှာထိုင်နိုင်ငံတနေရာနဲ့တနေရာအားတောင်ချက်ကကျွန်တော်တို့မတူဘူးဥပမာထိုင်းနဲ့ဆက်ဆက်နေတဲ့မွန်ဂျီနယ်တို့ကတော့ပြည်ရင်တို့ဝါလို့ဆိုရင်သူကအားတောင်ချက်တစ်ခုရှိရှိမယ်ကျင်းပြည့်တဲ့လိုခါမျိုးဆိုအာသာတက်ကတခုရှိတယ်။အခါတင်းမာရီတိုင်းဆိုရင်အာသာတက်ရှိတယ်ဆိုတော့အဲ့လိုဒီနေ့တိုင်းဆိုရဖို့ရတယ်လေ။ပြီးတဲ့ပုံပြီးတော့ပေါ့လေစီမံချက်တွေနဲ့ဒါပြောင်းစုဆိုရရဲ့မူဝါဒနေနဲ့လည်းမတွေ့ဖက်အောင်ပေါ့ဘယ်လိုလုပ်လို့ရမလဲ။ဒါတော့ချိန်တယ်တော့သူတို့ကတော့တော်တော်လေးလွတ်လပ်လုံခွင့်ပေးထားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်။ဆိုရတာကြတော့ဘယ်လိုလုပ်မလဲ။ရန်ကုန်တိုင်းလိုပါလို့ကတော့အတန်လေးတော့ကြားရတယ်ပေါ့နော်။ဒါပေမဲ့ထိရောက်လားမထိရောက်လားမန်လေးလိုပါလို့လည်းထိရောက်လားမထိရောက်လားဒါမျိုးတွေကျွန်တော်တို့ဒီနေ့တိုင်းဆိုရဖွယ်ရပဲကိုလည်းလှည့်ပြီးတော့ကြည့်ပြီးတော့လူတွေပေါ့နော်သူတို့လည်းပတ်သက်တော့စီမံချက်တွေတော့ဆွဲနေရတော့တွေ့ရတယ်ဒါနဲ့ရလတ်ကတော့အိမ်မမြင်ရအောင်ပေါ့နော်ကျွန်တော်အမြင်တော့
ဟုတ်ကဲ့ဆိုတော့ဆရာဦးတမောင်တန်းကိုချုပ်နေနဲ့ဆွေးနွေးစီနေတာတော့ကျွန်တော်တို့ဒီအခွန်စနစ်မှာလည်းဒီလိုပေါ့လေစနစ်တကျမှဖြစ်နေတဲ့ကိစ္စတွေရှိတယ်ဆိုတော့ဒါတွေတိုးတက်ဖို့ရောဘာတွေလုပ်ဖို့များလုံမလဲဆရာ
အခွန်စနစ်ကတော့ပြည်ပြင်ကြောင်းနေလောက်နေလေဗျအဲ့တော့အခုလောလောဆယ်ပါတော့ရန်ကုန်နဲ့သူတို့တရားပေါ့နော်ကျွန်တော်တို့ဒီအခုတန်းထိတ်ဆုံးကဒီအဲ့ဒီအနေနဲ့လက်ထိချက်ကိုတုံးနေတော့သူစနစ်တကျပြည်ပြည်ကြော်လေးကိုစနစ်တကျအလုပ်တဲ့ထဲမှာဟောဌာနကပါတယ်လို့ကျွန်တော်ဒီကျွန်တော်တို့ဒီသူစင်ကလေးလုပ်ကြည့်တဲ့ခါမှာတော့သွားတွေ့တယ်ဒီဟောဘာလို့လဲဆိုသူ့မှာပြည်ပြည်ကြောင်းလေးအဖွဲ့ဆိုတာကိုတတ်တတ်ရှိတယ်အဲ့ဒီလိုပြည်ပြည်ကြောင်းလေးမျိုးကိုဒီတိုင်းဌာနကျမ်းမာရေးဌာနခုနရီဒစ်စထရီဘျူရှင်းနဲ့ပြန်ပြီးပို့ပြီးဆိုင်တဲ့ဌာနတွေပေါ့နော်ဒီဌာနတွေမှာပြန်ပြီးလုပ်လာတယ်ရယာဆိုင်ကျိုးရေးเนาะအထူးဖြင့်ကျေးလက်ဒေသနဲ့ဆိုင်တဲ့လူဝါဒတွေကိုပြန်လဲခြေကြည့်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်နောက်ဒီကဆက်လေးပြင်တယ်မှာသင်ရှားရရလည်းရပါမှာ
ဟုတ်ကဲ့ဆွေးနွေးပြတဲ့ကျေးဇူးပါဘာဝင်ဆွေးနွေးပြတဲ့ဆရာဦးတမောင်တန်ဦးစီရဲ့သူကိုယ်တိုင်ဆွေးနွေးသူစာရေးသားပြဖို့သူတွေနဲ့တော်တာရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ